လာမယ့်ငါးနှစ်အတွင်းမှာမြို့နယ်မြို့ပြအုပ်ချုပ်ရေးတွေကိုအစိုးရအုပ်ချုပ်ရေးကနေပြည်သူတွေရွေးချယ်တဲ့မြို့နယ်ကောင်စီခြေရွာကောင်စီတွေအဖြစ်အုပ်ချုပ်နိုင်အောင်လှုပ်ဆောင်ပေးမယ်လို့သမ္မတကပြောလိုက်ပါတယ်ဒီလိုလှုပ်ဆောင်နိုင်ဖို့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ဖြစ်ဆက်မှုတွေကိုလည်းလှုပ်ဆောင်ပေးမယ်လို့လည်းပြောပါတယ်ဒီလိုပြောဆိုမှုပေါ်နိုင်ငံရေးလစ်လာသုံးသပ်သူတွေကတော့ဝေဖန်လိုက်ပါတယ်ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတောင်မှမိခါကပြောပြပေးပါမယ်ရှင
်ဒီကနေ့သမရဦးသိန်းစိန်ကပြည်သူတွေကိုလှဆင်ပြောကြားတဲ့မိန့်ခွန်းမှာခုလိုပြောဆိုသွားတာဖြစ်ပါတယ
်လာမယ့်9နှစ်အတွင်းမှာမြို့နယ်မြို့ပြအုပ်ချုပ်ရေးများကိုအစိုးရအုပ်ချုပ်ရေးကနေပြည်သူများကရွေးချယ်ပေးတဲ့ပြည်သူ့ကိုယ်စားလှယ်များပါဝင်ဖွဲ့စည်းတဲ့ Township Council City Council များအဖြစ်ဖွဲ့စည်းပြီးဌာနဆိုင်ရာများနဲ့အုပ်ချုပ်မှုအစားပြည်သူ့အုပ်ချုပ်မှုရန်နေရာအဖြစ်သင်ပြောင်းလဲဖွဲ့စည်းနိုင်အောင်ဖွဲ့စည်းပုံအခြေခံဥပဒေမှာဖြစ်ဆက်ပြင်ဆင်သွားဖို့ရည်ရွယ်ထားပါတယ်ပြည်သူ့အုပ်ချုပ်ရေးရန်နေရာဖြစ်မှသာလျှင်ပြည်သူများရဲ့လူမှုစီးပွားလိုအပ်ချက်များကိုဖြည့်ဆည်းပေးနိုင်မှာလည်းဖြစ်ပါတယ
်ဒီလအောက်တိုဘာလရဲ့လစဉ်မိန့်ခွန်းမှာသမရဦးသိန်းစိန်ပြောခဲ့တာပါဒီလိုပြောဆိုလိုက်တာနဲ့ပတ်သက်ပြီးနိုင်ငံရေးလေးလာတုံးသက်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိသမရဦးဆောင်တဲ့အစိုးရအဖွဲ့ရဲ့ပြုရင်ပြောင်းလဲရေးကကျိန်တဲ့အားရဖွယ်မရှိကြောင်းဒီလိုသမရရဲ့ပြောဆိုချက်ကမေကွန်းထုတ်စရာတွေရှိနေတယ်လို့သူကအခုလို့ပြောပါတယ
်။ဒီအစီအစဉ်ကိုသမရအနေနဲ့အာဏာရပါတီရဲ့နော်ပြည်တော်စုကြိုက်ခိုင်တဲ့ဖွံ့ဖြိုးပါတီရဲ့ဥက္ကဋ္ဌအနေနဲ့ပြောတာလားဒါမှမဟုတ်နိုင်ငံတော်သမရတယောက်အနေနဲ့ပြောတာလားဆိုတာလည်းနည်းနည်းမေးခွန်းထုတ်စရာရှိတယ်လို့မြင်တယ်။နောက်လာမယ့်9နှစ်မှာတတူဘယ်ပါတီအစိုးရဖွဲ့နိုင်မယ်တတူသမရဖြစ်မယ်ဆိုတာကိုမသိနိုင်သေးတဲ့အခြေအနေမျိုးမှာနော်နောက်9နှစ်တက်တမ်းမှာတော့ပေါ်ဆောင်မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ပြည်သူလူထုအသိပေးပြောကြားတယ်ဆိုတဲ့နေရာမှာနည်းနည်းဟိုစဉ်းစားကြည့်ရအချက်လေးတွေရှိတယ်လို့မြင်တယ်
မြန်မာနိုင်ငံရေးလေးလံသုံးသက်သူဦးစိန်ကျော်လှိုင်ကတော့လာမယ့်ရွေးကောက်ပွဲမှာမဲရဖို့အတွက်မလုံပိတ်မှုတစ်ခုသာဖြစ်နိုင်ကြောင်းပြီးခဲ့တဲ့9နှစ်အတွင်းလှုပ်ဆောင်ခဲ့တဲ့အစိုးရလုပ်ရက်တွေကပြည်သူတွေကိုယုံကြည်နိုင်ဖို့ခက်ခဲစေတယ်လို့သူကခုလို့ပြောပါတယ
်ဒီထွေးအုပ်စုရဲ့ရန်ရဲကပြည်ရေးပြည်သူ့ဌာနလက်အောက်ကနေတွားနေတယ်စစ်တပ်ကဖြစ်လာတဲ့ပုံစံတွေကြီးဖြစ်နေတယ်နော်အရက်သားတွေကနေကြည့်တယ်ကျွန်တော်ခရိုင်ထွေးအုပ်တို့မြို့နယ်ထွေးအုပ်တို့ဆံပေါ်မရှိဘူးဒီလိုအစိုးရတွေတိုက်ပြီးတော့အစိုးရတွေရဲ့ဟလာအတူတူလို့ပြန်ကြည့်လို့ရှိရင်လည်းပဲပြန်နေတယ်ဘုံမျိုးရှိနေတယ်ဒီအစိုးရအုပ်ချုပ်တွေဖြစ်နေတယ်လူတွေကမကြည့်တတ်ဘူးမကြောက်ဘူးဘာကြောင့်ပြည်ထောင်ငန်းတွေကမပြင်းမလဲဆိုတော့ကမေကွန်းထုတ်စရာဖြစ်နေအဲ့တော့လက်ရှိအုပ်ချုပ်တွေရန်ရည်ဘယ်လိုဖြစ်နေလဲဆိုတော့တိုက်ပြီးတော့ဒီပြည်နယ်တွေမှာဟလာအစိုးရအဖွဲ့တို့ကရွေးကောက်တင်ရောက်ခံရတဲ့လူတွေဘုံကစစ်ပြနေရအဲ့တို့ကစစ်ဘဆားပဲဖြစ်သွားပြီဟလာငန်းငန်းတွေဖြစ်သွားပြီအဲ့တော့ဘုံကြီးချုပ်ကြီးဟုတ်လားဝင်ကြီးတွေဒီတိုင်းတိုင်းကြီးမှာပြောင်းနေမယ်လို့သူတို့ကိုလိုက်တာပါဖြစ်နေမယ်ဆိုတော့သူတို့ကဝန်ထမ်းတွေနဲ့ကြံနေတယ်ဆိုတော့ကြတော့ဒါဟာနောက်အစိုးရတက်ကနေပလော်ကြီးကိုချင်းချုပ်ပြီးလုပ်ကြရမယ်အနေထားမျိုးဖြစ်နေတယ်ဒီသမရရဲ့ပြောဆိုချက်ဘယ်လောက်မှန်မလဲဆိုတာပြည်သူတွေကတန်မြတ်ရှိမှာအမှန်ဖြစ်တယ
်ဒီကနေ့ပြောခဲ့တဲ့လစဉ်ရေဒီယိုမိန်ကွန်းမှာသမရဦးသိန်းစိန်ကလာမယ့်ရွေးကောက်ပွဲနဲ့ပတ်သက်ပြီးလည်းအခုလိုပြောဆိုခဲ့ပါသေးတယ
်ရွေးကောက်ပွဲအောင်နိုင်ရေးအတွက်အစွမ်းကုန်ကြိုးပမ်းကြတဲ့ဤသူလိုက်နာမယ့်ဥပဒေနေဥပဒေကျင့်ဝင်များကိုလိုက်နာကြဖို့နဲ့အပြန်အလှန်လေးဆောင်မှုရှိရှိရှင်ပြိုင်ကြဖို့လိုအပ်ပါတယ်။ရွက်ကဝဲများမှထွက်ပေါ်လာမယ့်ရလာများကိုလည်းပြည်သူများရဲ့ဆန္ဒအမှန်အဖြစ်သဘောထားကြီးစွာလက်ခံနိုင်ကြဖို့အရေးကြီးကြောင်းတိုက်တွန်းလိုပါတယ်။ပြည်သူများအနေနဲ့လည်းဒီရွက်ကဝဲများရဲ့အရေးပါမှုကိုသိရှိနားလည်ပြီးမိမိတို့မဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းများရဲ့အရေးချင်းအရေးအသွေးအကျင့်စာရိတ္တစိတ်ရင်းစေတနာနဲ့ရည်မှန်းချက်များကိုထက်တွေ့ကြကြစဉ်းစားချင်းငိမ့်ပြီးဆန္ဒမဲ့ပေးကြပါလို့တိုက်တွန်းပြောကြလိုပါတယ်
။လက်ရှိမှာမြို့နယ်ကျေးရွာမြို့ပြထွေအုပ်တွေကိုပြည်သူကရွေးချယ်နိုင်နေဆိုပေမဲ့ဆုံးဖြတ်နိုင်မဲ့နေရာတွေမှာပြည်သူကရွေးချယ်လိုက်တဲ့သူတွေကိုခံထားနိုင်ခြင်းမရှိသေးပါဘူး။အစိုးရဘက်ပိုင်းကသာဆုံးဖြတ်နိုင်မဲ့နေရာတွေအတွက်တိုက်ရိုက်ခံထားနေတာဖြစ်ပါတယ်။ဒီပြင်မြို့နယ်ကျေးရွာမြို့ပြထွေအုပ်အဖွဲ့အစည်းဟာပြည်ထောင်ဝန်ကြီးဌာနလက်အောက်မှာရှိပြီးအစိုးရဘက်ကတာဝန်ယူထားတာဖြစ်ပါတယ်။ဒီစနစ်ကိုပြောင်းလဲကပြည်သူကနေအုပ်ချုပ်နိုင်မဲ့စနစ်ကိုပြောင်းလဲနိုင်ဖို့တမရကပြည်သူကနေအုပ်ချုပ်နိုင်မဲ့စနစ်ကိုပြောင်းလဲနိုင်ဖို့ဒီစနစ်ကိုပြောင်းလဲပြီးပြည်သူကနေအမှန်တကယ်အုပ်ချုပ်နိုင်မဲ့စနစ်ကိုပြောင်းလဲနိုင်ဖို့ကြိုးစားမယ်လို့တမရကပြောဆိုခဲ့တာဖြစ်ပါတယ်ရှင်